ဒီမြောက်ရီခရိုင်တွေကစစ်ကောင်စီလက်လွတ်ခဲ့ရတဲ့တပ်စခန်းတွေပြန်ယူနိုင်ရေးမြောက်ရီသင်္ကန်းညီနောင်ကျေးရွာအစုအတွင်းကိုစစ်ကြောင်းထိုးလာနေတယ်လို့ဒေသခံတွေနေရာမလို့ဒေသခံတွေမြောက်ရီမြို့ပဲစစ်ရှောင်လာနေတယ်လို့ကူညီပေးနေသူတွေကပြောနေပါတယ်။ထိုင်းချေဆိုင်ဗီဒီယိုသတင်းတော်မအေးမှာပြောပြပေးပါအောင်ခင်ဗျာ
2024ခုနှစ်နှစ်စမ်းပိုင်းကစပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့သင်္ကန်းညီနောင်စစ်ဗျူဟာကုန်းစစ်စခန်းအပဝင်စစ်ကောင်စီရဲ့ချင်းမြန်တက်ရင်ခမရ355 356နဲ့359တက်ရင်တွေကိုပြန်လည်ရရှိရေးဒီအပိုင်းမှာပဲစစ်ကောင်စီတက်တွေကစစ်ကြောင်းထိုးလာကြောင်းစစ်ပေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပြပါတယ
်စစ်ကြောင်းထိုးလာတော့ဟုတ်တယ်လေဒါပေမဲ့ဟိုတိုက်ပွဲတော့မဖြစ်သေးဘူးဟိုဟောပြင်းပြင်းနေကြခိုက်တဲ့ကျူပြီးတော့ဒီဟိုအရာစစ်ဆောင်တွေကကျူပြီးရှောင်လာကြတာပေါ့ဒီကအိုက်သိသင်္ကန်းကြီးအောင်ဖတ်တယ်ပေါ့ဗျာသူတို့အရင်ဒီဟာကုန်းပေါ့ဒီဒီဟာကောပြန်လို့ချင်းတို့သူစစ်ကြောင်းထိုးတာစစ်ချောင်းတွေကဒီဘက်ရေပူဘက်ကိုလာတယ်အရင်သူတို့ပြေးတဲ့နေရာဟောင်းမေပေါ့ဗျာအရင်ပြေးတဲ့နေရာဟောင်းမေသူတို့ပြန်ပြေးတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အခုနေတို့ရပြီဆိုပြီးတော့သူကသူတို့ပြန်နေကြတယ်ပေါ့ပြန်နေကြပြီကြောင်အခုအဲ့ဒီမျိုးတိုက်ပွဲဖြစ်နေရိတ်ရောင်ပြီးတော့ပြန်ပြေးလာကြတယ်ပေါ့
မြဝတီခရိုင်သင်္ကန်းညင်တော်ဘူဟာအနီးကဘောလောရွာတံပရာရွာဘက်ကိုစစ်ကောင်စီတပ်သားတွေလာနေကြတယ်လို့မြဝတီကုံသွေးရေးဆောင်ရွာတဲ့နောက်ဖက်လမ်းကနေယာနဲ့ချီရှိတဲ့စစ်သားတွေတပြေးပြေးဝင်လာနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။မြန်မာစစ်သားတွေကသူစိတ်ဝင်တဲ့သဘောပေါ့နော်။စစ်ကြောင်းကရေးထိုးတာတော့မဟုတ်ဘူး။သူတို့ကနည်းနည်းနည်းနည်းအဲ့လိုစိတ်ဝင်တဲ့သဘောမျိုး
။ကော့ကရိတ်ဘက်ကစစ်ကောင်စီရဲ့အောင်စရစစ်စင်ရေးကမြဝတီမြို့ကိုမတက်လာနိုင်ပေမဲ့နယ်မြေကန်နယ်ကြားကောင်တပ်တွေ DKBA ငင်းငယ်ရေးကောင်စီတပ်တွေရဲ့အကူအညီနဲ့စစ်ကောင်စီတပ်တွေကဇူလိုင်လကစပြီးမြဝတီမြို့ကိုပုံစံမျိုးစုံနဲ့ဝင်ရောက်လာနေတာရှိတယ်လို့လည်းပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။အခုဆိုရင်စစ်ကောင်စီတပ်တွေကပြီးခဲ့တဲ့မန္တလေးနဲ့အေဗီလာအတွင်းကလက်လွတ်ခဲ့ရတဲ့တပ်စခန်းတွေကိုပြန်လည်ရယူနိုင်ဖို့အခုလိုမျိုးစစ်အင်အားတွေတိုးလာနေတာဖြစ်ကြောင်းကိုလည်းပြောပြပါတယ်။ဂရင်ပြည်နယ်အတွင်းက PDF ပူပေါင်းတပ်ဖွဲ့ဝင်တချို့ပြည်ရင်းကိုထိုးပေါက်ဝင်ရောက်နေချိန်မှာပဲစစ်ကောင်စီတပ်အင်အားတွေဟာမြဝတီခရိုင်အတွင်းကိုစစ်ကြောင်းနေပြန်ဝင်လာတာလည်းဖြစ်ပါတယ်ရှင်။